ပါရှင်ဒီတစ်ပတ်မှာတိမ့်ဆဲလေယာမြေတွေနဲ့ပတ်သက်ပြီးပေါ်ပေါက်လာတဲ့ထွန်းနှုံးတိုက်ပွဲတွေနဲ့ဆန္ဒထုတ်ပေါ်ပွဲတွေအကြောင်းဆွေးနွေးသွားပါမယ်အရင်အစိုးရကရောလက်ရှိအစိုးရကပါမတရားတိမ့်ဆဲကန်လေယာမြေတွေကိုပြန်ပေးမယ်လို့ပြောတာတကြောင်တောင်သူတွေဟာတိမ့်ဆဲကန်မြေတွေပြန်ရမှာပဲဆိုတဲ့မျှော်လင့်ချက်တွေရှိနေကြပါတယ်ဒါကြောင့်လေအရင်အစိုးရတက်တန်းတလျှောက်နဲ့လက်ရှိအစိုးရတက်တန်းတလျှောက်မှာပါအကျဉ်းချင်းတင်ပြတောင်းဆိုမှုတွေပြုလုပ်လာခဲ့ကြပါတယ်။ထို့သောလည်းပဲတောင်သူတွေရဲ့စိတ်ထဲမှာသူတို့ကိုကူညီသူမဲ့နေတယ်လို့ခံစားနေရသူတွေလည်းရှိပါတယ်။ဒါကြောင့်လေတောင်သူတွေရဲ့စဉ်းစားလာမှုတွေမှာရွေးစရာနီလန်းမရှိတော့တဲ့အဆုံးထုံနှုံးတိုက်ပွဲနဲ့ဆန္ဒပြပွဲလိုပွဲဆူအောင်လုပ်လိုက်မှတိမ့်ဆဲကန်လေယာမြေပြဿနာကိုမဖြစ်မနေဖြစ်ရှင်းပေးလာလိမ့်မယ်ဆိုတဲ့အတွေးတွေဝင်လာပုံရပါတယ်ထုံနှုံးတိုက်ပွဲတွေဟာရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရနဲ့အတူ2010နောက်ပိုင်းမှာမှစတင်ကြားလာရတာပါတိမ့်ဆဲလေယာမြေတွေအတွက်အရင်ကပြောခွင့်မရှိတဲ့အခါမှာရင်ငုံနှုတ်ပိတ်နေခဲ့ရပါတယ်အခုလိုဥပဒေနဲ့အညီအုပ်ချုပ်ရမယ်အစိုးရဖြစ်လာတဲ့အချိန်မှာဥပဒေနဲ့လာရောညီတွေရှိတဲ့ပြန်လဲတောင်းဆိုနိုင်တဲ့အစီအစဉ်တွေအပေါ်တောင်းသူတွေဟာအရင်ကဆုံးရှုံးခဲ့ရတဲ့တိမ့်ဆဲကန်လေယာမြေတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေထံတင်ပြတောင်းဆိုလာကြတာပါဒီအကြောင်းလေးနဲ့ပတ်သက်ပြီးရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်တောင်ကောင်းပွားကျေးရွာကလက်သိန်းခံတောင်းသူကိုမျိုးအောင်ကအခုလိုပြောပါတယ
်တောင်းသူ26ဦးရဲ့မြေပေါ့ဒီမှာကျွန်တော်တို့ကဒီအဲ75တော့1994 95မှာကျွန်တော်တို့စစ်တပ်ကတင်းနေတာပေါ့ဒီမြေတွေကိုစစ်တပ်ကတင်းပြီးတော့မှအဲ2007မှာကျွန်တော်တို့ရှစ်တန်းရုံးကုမ္ပဏီကိုဖက်တိုးခွင့်ဆိုပြီးတော့ဆက်တောင်းပေးရခဲ့တာရှိတယ်ကအဲ့ဒီမှာကျွန်တော်တို့ကတိုင်းလုံးကလည်းစစ်တပ်ကကျွန်တော်တို့ဒီဘယ်လိုပုံမလဲကျူတင်တောင်းသားချင်းမရှိဘဲနဲ့ဆက်ကျူတောင်းသူတွေဆက်ကျူနေတယ်မှာပဲသူတို့အလံကြီးတွေဆက်ပြီးဝင်တိတ်နေခြင်းဖြစ်တယ်ဒီရှိတဲ့ငုံမီကိုတက်တော့ပြီးတော့လေတောင်းသူတွေမသိလိုက်ဘူးပေါ့နော်။ဒါပေမဲ့ကျွန်တော်တို့ကအဲ့မှာအချိန်ချိန်တော့ဟာဒီချိန်ပေါင်းလောက်များတော့ကျွန်တော်တို့ဒီပို့မီကိုပြန်လဲဝင်ရောက်ဆက်တိုးခွင့်ရရှိဖို့ကိုကြိုးစားခဲ့တယ်ဌာနတိုင်းအစိုးရအဖွဲ့ကြီးရောဌာနဆိုင်ရာရောစာတွေတင်ပြီးတော့နောက်ပြီးဆန္ဒပြတာဆိုလဲကျွန်တော်တို့အချိန်ရောက်ရှိတယ်။ဆန္ဒပြပြီးတော့ဆန္ဒပေါ်တော့ဝယ်ပြီးလုပ်ပြီးကျွန်တော်တို့ကြိုးစားခဲ့ပြီနဲ့ကျွန်တော်တို့မြေကိုပြန်လဲတက်တော့ရရှိဖို့ကတော့အလံဝင်းနေတဲ့အနေအထားဖြစ်တယ်ပေါ့လေ
။ဒါကြောင့်လေတိုင်းနဲ့ပြည်နယ်နေရာအတော်များများမှာထုံနှုံးတိုက်ပွဲတွေနဲ့ဆန္ဒပြတောင်းဆိုမှုတွေပေါ်ပေါက်လာရတာဖြစ်ပါတယ်။စကိုင်းတိုင်းကမ်းလူမျိုးနယ်ဘူကုံကျေးရွာမှာတောင်သူတွေလုကန်စားတောက်နေတဲ့လေယာမြေဧက9000ခန်းကို1980မှာမျိုးတန့်ချမ်းမန်နေကြကမတရားသိမ်းယူခဲ့တဲ့လေယာမြေကိစ္စတစ်ခုရှိခဲ့ပါတယ်။အဲ့ဒီအခြေအနေတွေကြောင့်မူလတောင်သူတွေဟာသူတို့ရဲ့တိမ်းဆဲကန်လေယာမြေတွေပြန်ရဖို့အတွက်မေလနောက်ဆုံးဘက်ကမြေမွန်စိုက်ပျိုးရေးခြံတိမ်းဆဲကန်မြေထဲမှာပဲတပိတ်စခန်းဖွင့်ထုံနှုံးတိုက်ပွဲဝင်ခဲ့တဲ့အတွက်တောင်သူ3ဦးကိုပုံမှန်400400နဲ့ဖမ်းဆီးခဲ့ပါတယ်။အဲ့ဒီအဖမ်းခံရတဲ့တောင်သူတွေကတောင်သူမကြီးတဦးဟာ2019တုန်းကလည်းစိုက်ပျိုးလုပ်ကင်ရင်းမရှိသေးတဲ့အချိန်မှာဝင်ရောက်စိုက်ပျိုးခဲ့တဲ့အတွက်ပုံမှန်400 600 610တင်နဲ့ထောင်ဒဏ်တစ်နှစ်ကျော်နဲ့ငွေဒဏ်ကျပ်3,000ဖြစ်ဒဏ်ကျခံခဲ့ရတဲ့တောင်သူ5ဦးထဲမှာပါဝင်ခဲ့သူတွေဖြစ်ပါတယ်။လာတူမေလနောက်ဆုံးဘက်ကကင်းပြည်နယ်ဖမ်းအမျိုးနယ်မှာတောင်ကလေးချင်းဦးစီးကတိမ့်ဆဲခဲ့တဲ့လေယာမြေတွေပြန်လည်လုပ်ကင်ခွင့်ရဖို့အတွက်တောင်သူ50ဟာငိမ့်ညမ်းစွာစီတန်းလှည့်လည်ပြီးဆန္ဒထုတ်ဖော်ခဲ့တယ်လို့သိရပါတယ်။မန္တလေးတိုင်းဝန်းတွင်းမြို့နယ်မကြီးအုပ်ကြီးရွာမှာတိမ့်ဆဲလေယာမြေတွေပြန်ရဖို့အတွက်ဓမ္မဦးချတောင်သူတွေဟာဂျွန်လာတည့်ရက်ကထုံနှုံးတိုက်ပွဲကိုဆင်နွှဲခဲ့ကြပါတယ်။မန္တလေးတိုင်းကြောက်စဲမြို့စုလေကုန်းကြီးရွာကတောင်သူ24ဦးပိုင်မြေက200ကျော်ကိုကျောက်ဆယ်မွေးမြူရေးနဲ့ကုသရေးဦးစီးဌာနက1994-95မှာစကြက်စီမံကိန်းဆိုပြီးတင်ဆက်ခဲ့ပါတယ်။အခုအခါစီမံကိန်းအတွက်အကောင့်ထဲမဖော်ဘဲတီးစားချလုပ်ကင်နေတဲ့အတွက်မူလတောင်းသူတွေဟာသူတို့ဆုံးရှုံးခဲ့တဲ့လေယာမြေတွေပြန်ရဖို့အတွက်အေဘီပထမဘက်ကထုံနှုံးတိုက်ပွဲပြုလုပ်တောင်းဆိုခဲ့ပါတယ်။ဒီအကြောင်းနေနဲ့ပတ်သက်ပြီးပြောင်စုတိုင်းရင်သာတောင်းသူလယ်သမားသမဂ္ဂအဖွဲ့ချုပ်ကအတွင်းရေးမှူးကိုဇော်ရန်ကအခုလိုပြောပါတယ်
။အဲကျွန်တော်တို့ကဒီထုံနှုံးတိုက်ပွဲဆိုတာတော့အတရားသိမ်းခံရတဲ့ဒေယမင်းနဲ့ပတ်သက်လာရင်မြေသိမ်း ဒီကြတာတွေကတကယ်တော့မငြိမ့်နိုင်ဘူးညအဲ့တော့မြေအဆုံးဆုံးနဲ့လူတွေအတော်တော်တောင်းတာတွေရှိတယ်သူကတကယ်တော့အစိုးရတွေကိုလည်းကြောက်လေကြောက်စားရှိတယ်ပေါ့ဗျာဒါပေမဲ့သူတို့အခုမကြောက်တော့ဘူးဆိုတာကသူကယူရရမရှိဘူးသူတို့ကမဲလုပ်တယ်လူခံရတာဖြစ်တယ်နောက်ဆုံးမှဒီနေ့ဘလုံးမလွှဲချောင်လို့မရလို့သူတို့တောင်းလိုက်တာပဲဖြစ်တယ်အဲ့တော့တကယ်တော့သူတို့လည်းဟိုတိုင်းဟိုတိုင်းကြီးရဲ့အကျိုးပ
ဘယ်သူကပဲတက်တက်ပေါ့ဗျာလေယာဉ်မြေပြဿနာကိုအခုလိုမရေမရနဲ့ဟာမရှင်းနိုင်ဘူးဆိုရင်တော့ပြည်သူတွေကရတဲ့အနေနဲ့ကြိုးစားနေမှာဖြစ်လို့အစိုးရအားလုံးကတော့အကောင်းဆုံးနဲ့တရားမျှတမှုရှိအောင်လို့ဒီထက်သာရှင်းဖို့လိုအပ်ပါတယ်ခင်ဗျလက်ရှိအချိန်မှာပြည်နယ်နဲ့တိုင်းဒေသအချို့မှာတင်းဆက်လျာမြေမှုတွေကို ဖြည့်ရှင်းမှုမပြုတော့ဘဲပိတ်သိမ်းလာတာတွေရှိလာပါတယ်။တောင်သူတွေအနေနဲ့သူတို့ရဲ့လယ်ယာမြေတွေပြန်ရဖို့အတွက်နှစ်ပေါင်းများစွာစောင့်ဆိုင်းခဲ့ရတာပါ။လယ်ယာမြေမရှိရင်တောင်သူတွေရဲ့ဘဝပါမရှိနိုင်တဲ့အနေအထားတွေကြောင့်လယ်ယာမြေပြန်လည်ရရှိဖို့အတွက်နီလန်းမျိုးစုံနဲ့ကြိုးစားနေကြမှာဖြစ်ပါတယ်။ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့တင်းဆက်ကလယ်ယာမြေပြဿနာတွေကို လက်တွေ့ကြတဲ့အချိန်ကမှုတွေနဲ့အတူစေတနာပါပါဖြည့်ရှင်းဆောင်ရွက်ပေးတင်ပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးသွယ်ပါ။